Welcome to the Voice of America in Burmese.
Mingla mine kema shin 2016 ခုနှစ်အောက်တိုဘာလ9ရက်တောက်ကြနေညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူလာစင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီညနေကင်းသတင်းတွေကိုရှားဖောင်နဲ့အတူကြီးညာပေးသွားမှာပါ။ကိုလံဘီယာသမ္မတဟွမ်းမန်နူအယ်ဆန်တိုစ်ကိုငင်းချင်းနိုဘယ်ဆုရှင်အဖြစ်ရွေးချယ်လိုက်တာ။ဟာရီကိန်းမုန်တိုင်းကြောင့်ဟေတီနိုင်ငံမှာလူ300ထက်မနည်းသေဆုံးခဲ့တာ။နောက်တစ်ခါဖိလစ်ပိုင်နိုင်ငံသမ္မတရော်ဒရီဂိုဒူတာတေးရဲ့အစိုးရတပ်တန်းပထမရက်တရားစီမံကိန်းမှာမူရစီဝါတိုက်ခိုက်ရေးကိုလှုပ်ဆောင်တာမှာတန်တရားရှိခံရတဲ့လူ300ကျော်တပ်ဖြတ်ခံခဲ့ရပြီးတော့လူ9သိန်းနီးပါးကလည်းရဲဌာနတွေမှာလာရောက်ဖမ်းခံခဲ့တာဒီလိုထိတ်တန့်ရသတင်းတွေကိုတင်ပြပေးတော့ရှိပါတယ်မခွန်ညွေ
ကောင်းပါပြီရှင်အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေတိုင်းမှာတော့ဒီကနေ့လူပေါင်း2သန်းနီးပါးကိုနေရာရွှေ့ပြောင်းဖို့အမိန့်ထုတ်ထားခဲ့ရတဲ့အမေရိကန်အရှေ့တောင်ပိုင်းကဟာရီကိန်းမက်ထရူးရဲ့တိုက်ခတ်မှုအခြေအနေနဲ့အတူမြန်မာနိုင်ငံမှာတော့ကချင်ပြည်နယ်တွင်းဖြစ်နေတဲ့အစိုးရစစ်တပ်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တွေရဲ့လက်ရှိတိုက်ပွဲအခြေအနေမှာ
ဒီကနေ့ရှင်းနိုင်ကြော်ရရနဲ့လင်ဂျာနဲ့လာပစ်တဲ့တင်တော့ရပါတယ်။ Jet Fighter 40နဲ့လာပစ်တယ်တဲ့။လင်ဂျာကတော့ခဏ
ပြန် KIO ပြန်ကြရေးတာဝန်ခံက BOE ကိုပြောပြချက်နဲ့တူနာဆင်နိုင်ပါတယ်။နာဂကိုပိုင်အုတ်ချုပ်ခွင့်ရဒေတာအတွင်းတကြော့ပြန်ဖြစ်နေတဲ့အကူဆက်ယောဂအခြေအနေထိုင်းနိုင်ငံမဲဆောက်မြို့မှာတော့မြန်မာနိုင်ငံသား3ဦးဖမ်းဆီးခံရတဲ့အကြောင်းကိုလည်းထုတ်လွှင့်ပေးသွားမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင်။
ကိုလံဘီယာသမ္မတဟွမ်းမန်နူအယ်ဆန်တိုစ်ကိုငင်းချင်းနိုဘယ်ဆုရှင်အဖြစ်နိုဘယ်ဆုရွေးချယ်ရေးကော်မတီကဒီကနေ့ကြေညာလိုက်ပါတယ်ကိုလံဘီယာအစိုးရနဲ့ကိုလံဘီယာလက်နက်ကင်တော်လှန်ရေးအဖွဲ့ FARC တို့အကြား52နှစ်ကြာပြည်တွင်းစစ်ကိုအဆုံးသတ်ဖို့ငင်းချင်းရေးသဘောတူညီချက်ကိုမကြသေးခင်ကမှလက်မှတ်ရေးထိုးခဲ့တာပါဒါပေမဲ့လည်းဒီငင်းချင်းရေးသဘောတူညီချက်နဲ့ပတ်သက်လို့လူမှုဆန္ဒခံယူပွဲကျင်းပရာမှာကန့်ကွက်သူ50တသမာ2ရာခိုင်နှုန်းထောက်ခံသူ49တသမာ8ရာခိုင်နှုန်းနဲ့မမျှော်လင့်ပဲကပ်ပြီးတော့ပယ်ချခံရပြီးတဲ့နောက်မကြခင်မှာပဲအခုလိုစုချင်းမြင့်တဲ့အတွက်အများကအားအသင့်ကြပါတယ်ငင်းငယ်စာချုပ်ချုပ်ဆိုတဲ့အထက်မှာ fuck အဖွဲ့အပေါ်အစိုးရအနေနဲ့အလျော်ပေးလိုက်လျောလွန်အားကြီးတယ်လို့မျက်စနှာရှင်အများပြားကယုံကြည်ထားကြတာပါဒီသဘောတူညီချက်နဲ့ပတ်သက်လို့ကန့်ကွက်မှုတွေရှိပေမဲ့လည်းငင်းငယ်ကိုဆက်လက်အကောင့်တွေဖော်သွားမယ်လို့သမရဆန်တိုစ်ကပြောပါတယ်အခုလိုငင်းငယ်နိုဘယ်ဆုချီးမြှင့်တာဟာကိုလံဘီယာပြည်သူတွေကိုဂုဏ်ပြုတာဆိုတဲ့အနေနဲ့ကြည့်မြင်နိုင်ကြောင်းလဲဆုရွေးချယ်ရေးကော်မတီဥက္ကဋ္ဌ KC Kuman 5ကဆုကျင်ညာချက်မှာထည့်သွင်းပြောဆိုခဲ့ပါတယ်ဒါပြင်ငင်းငယ်နိုဘယ်ဆုချီးမြှင့်တာကြောင့်ကိုလံဘီယာသမရနဲ့ကိုလံဘီယာလက်နက်ကိုင်တော်လှန်ရေးအဖွဲ့ FARC တို့ကြားငင်းငယ်ကိုဆက်လက်ထိန်းသိမ်းအသိအမှတ်ပြုသွားဖို့အရေးကြီးတဲ့အနေအထားကိုရောက်ရှိသွားပြီဖြစ်ကြောင်းလည်းဆုရွေးချယ်ရေးကော်မတီကပြောပါရယ်ဒီဇင်ဘာလ10ရက်နေ့မှာငင်းငယ်နိုဘယ်ဆုကိုနော်ဝေးနိုင်ငံအော်စလိုမှာဆုတစိမ့်နဲ့အတူဒေါ်လာ9,300ချီးမြှင့်မှာဖြစ်ပါရယ်ခင်ဗျာ
ကိုလံဘီယာနိုင်ငံမှာအစိုးရနဲ့အတိုက်ခံကိုယ်စားလှယ်တွေကြားငင်းငယ်ရေးဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နေတာနဲ့အမျှဒီငင်းငယ်ရေးလုပ်ငန်းစဉ်တွေအချိန်ဆက်ပြီးကြာနေအောင်မယ်ဆိုရင်တော့ကိုလံဘီယာရဲ့ငင်းငယ်ရေးအစိတ်စိတ်အမှုမှာကွဲပြိုကွဲသွားနိုင်တယ်လို့သမ္မတဟွာမန်နျူအယ်ဆန်တိုကကြာတာပြည်နယ်မှာပြောဆိုလိုက်ပါတယ်ကိုလံဘီယာတော်လှန်ရေးလက်နက်ကိုင်ဖွဲ့ FARC နဲ့အစိုးရတို့ကြားရယူခဲ့တဲ့ငင်းငယ်ရေးသဘောတူညီချက်ကိုကိုလံဘီယာလူထုကပြီးခဲ့တဲ့တင်းငွေတွေနဲ့လူထုဆန္ဒခံယူပွဲမှာပယ်ချခဲ့ပြီးတဲ့နောက်နှစ်ဖက်ခေါင်းဆောင်တွေကြားအနာကငင်းချင်းရေးအတွက်စစ်ဆက်ညှိနှိုင်းမှုတွေဆက်လုပ်နေကြတာပါငင်းချင်းရေးသဘောတူညီချက်ကိုကန့်ကွက်မဲပေးရမှာဥဆောင်ခဲ့တဲ့တမရဟောင်းလည်းဖြစ်လက်ရှိအထက်လွှတ်တော်အမတ်တူလည်းဖြစ်တဲ့အယ်လ်ဗာရိုအူရီဘီကိုတမရဆန်တိုတွေ့ဆုံစကားပြောဆိုခဲ့တယ်လို့နှစ်ဖက်ကိုယ်စားလှယ်တွေကြားဒုတိယအမြောက်နဲ့ငင်းချင်းရေးဆွေးနွေးမှုတွေကိုဘိုဂိုတာမြို့မှာလုပ်ခဲ့ပါတယ်ငင်းငယ်ရဲ့သဘောတူညီချက်ပြက်ပြားမသွားအောင်ကြိုးပမ်းဖို့အရေးကြီးတဲ့အချိန်ဖြစ်တဲ့အကြောင်းနဲ့နှစ်ဖက်ကောင်းမွန်တဲ့ရည်ရွယ်ချက်တွေနဲ့ဆောင်ရွက်မယ်ဆိုရင်ပြည်သူအများစုလက်ခံနိုင်တဲ့သဘောတူညီချက်တရားရရှိနိုင်ဖို့မျှော်လင့်ထားတဲ့အကြောင်းသမ္မတဆန်တိုကအလေးနဲ့ပြောဆိုခဲ့ပါတယ် FARC သဘုံတွေနဲ့အပြစ်ခတ်ရက်စဲမှုကိုအောက်တိုဘာလ31ရက်နေ့အထိရပ်ထတ်တိုးလိုက်ပြီးနေ့ရက်အကြာမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရှင်
ဟာရီကိန်းမုန်တိုင်းကြောင့်ဟေတီနိုင်ငံမှာလူ300ထက်မနည်းသေဆုံးခဲ့ပါတယ်။မက်သျူးဟာရီကိန်းမုန်တိုင်းကိုအင်အားပြင်းထန်တဲ့မုန်တိုင်းကြီးအဖြစ်သတ်မှတ်ထားပေမဲ့အမေရိကန်ပြည်ထောင်စုအရှေ့တောင်ဘက်ဖလော်ရီဒါပြည်နယ်ကိုရောက်ရှိလာချိန်မှာတော့အနည်းငယ်အားပျော့သွားတာကြောင့်ပြင်းအားသုံးအဆင့်လျှော့ချသတ်မှတ်ခဲ့ပါတယ်။မက်သျူးဟာရီကိန်းကြောင့်တနာဤကီလိုမီတာ100နှုန်းနဲ့လေတိုက်ခတ်နေပြီးလေပြင်းတွေလည်းတိုက်နေပါတယ်။အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းပြည်နယ်တွေမှာတော့ဒီမုန်တိုင်းတန်ကနေဘေးလွတ်ရာကိုရွှေ့ပြောင်းသွားသူ2,000ကျော်ရှိနေပါတယ်။ ဖလော်ရီဒါပြည်နယ်ကိုမုန်တိုင်းဝင်ရောက်လာတဲ့အခါမှာတော့လျှက်စစ်မီးတွေပြတ်တောက်သွားပြီးလူ 3,400 ကျော်လောက်ဟာလျှက်စစ်မီးမရှိဘဲနေထိုင်နေရပါတယ်။မြောက်ပိုင်းကရွေရှားလာနေတဲ့မုန်တိုင်းကြောင့်နောက်ထပ်ပျက်စီးဆုံးရှုံးမှုတွေလည်းရှိလာမှာပါဖလော်ရီဒါပြည်နယ်အာနာပိုင်းတွေကမုန်တိုင်းတန်ကနေဘေးလွတ်ရာကိုမရွှေ့ပြောင်းသူတွေဟာယူသွတ်မိုက်မဲသူတွေလို့သုံးနှုန်းပြီးဘေးလွတ်ရာကိုပြောင်းရွှေ့သွားကြအောင်တိုက်တွန်းခဲ့ပါတယ်မက်သျူးဟာရီကိန်းမုန်တိုင်းဟာဖလော်ရီဒါပြည်နယ်ကနေမြောက်ဘက်မှာရှိတဲ့ဂျော်ဂျီယာပြည်နယ်တောင်ကယ်ရိုလိုင်းနာပြည်နယ်တွေကိုတိုက်ခတ်ပြီးမှာတော့ပင်လယ်ဘက်ကိုလမ်းကြောင်းပြောင်းထွက်သွားတာဒါမှမဟုတ်ဖလော်ရီဒါပြည်နယ်ကိုနောက်တစ်ကြိမ်ပြန်လည်ဝင်ရောက်လာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်မက်သျူးဟာရီကိန်းမုန်တိုင်းဟာဆယ်စုနှစ်တွင်တိုက်ခတ်တဲ့ဒေသတွင်အပြင်းထန်ဆုံးမုန်တိုင်းဖြစ်တယ်လို့အမျိုးသားဟာရီကိန်းစင်တာကပြောပါရယ်ဒီမုန်တိုင်းကြောင့်ပင်လယ်ပြင်အတွင်းလှိုင်းလုံးတွေဟာ9မီတာအထိမြင့်တက်လာနိုင်တယ်လို့လည်းပြောပါရယ်ခင်ဗျာ
ဂျာတာပလီနစ်ကတူရကီနိုင်ငံအစ္စတန်ဘူးမြို့ရဲစခန်းတစ်ခုနားကဘုံးခွဲတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့တန်တရားဖြစ်ခံရတဲ့ PKK ကအလုသမာပါတီအဖွဲ့ဝင်တူအုပ်ကိုတူရကီရဲတွေဖမ်းဆီးလိုက်ပါတယ်လူ10ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အဲ့ဒီဘုံးခွဲတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့တန်တရားဖြစ်ခံရသူ6ယောက်ကိုရဲတွေဖမ်းဆီးထိန်းသိမ်းခဲ့တယ်လို့တူရကီအစိုးရပိုင်းအနာဒိုလူသတင်းဌာနမှဖော်ပြထားပါတယ်တန်တရားဖြစ်ခံရတဲ့လက်သက်တရခံကိုအစ္စတန်ဘူးမြို့နဲ့ကီလိုမီတာ900အကွာတူရကီနိုင်ငံအလယ်ပိုင်းမြို့တစ်မြို့ဖြစ်တဲ့အက်ဆာရေမြို့မှာမပုတ်တင်တူတွေကင်ဆောင်ပြီးတခြားအမျိုးသားအုပ်နဲ့အတူကားထဲမှာခီးသွားနေစဉ်ဖမ်းမိခဲ့တာဖြစ်ပါတယ်အဲ့ဒီဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူကမှသူတို့ရဲ့လက်ချက်လို့ပြောဆိုတာမရှိသေးပေမဲ့ဒဏ်ရာသူတွေဟာအသက်အန္တရာယ်စိုးရိမ်ရတဲ့အနေအထားမှာမရှိဘူးလို့အာဏာပိုင်တွေကပြောပါရယ်ဘုံပေါက်ကွဲမှုကြောင့်အနည်းနာမှရထားတဲ့ကားအနည်းငယ်နဲ့ပြတင်းပေါက်တွေဒီထိခိုက်မှုရှိခဲ့တယ်လို့ဒီဒိုဂန်သတင်းဌာနမှဖော်ပြထားပါရယ် IS တွေကြွားတယ်နဲ့ PKK ကအလုသမာပါတီတို့ရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နေ့ကလည်းတူရကီနိုင်ငံဟာဘုံခွဲတိုက်ခိုက်မှုအကြိမ်တော်တော်များများကိုခံခဲ့ရတာဖြစ်ပါရယ်ရှင်
ဒီဝေကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American အတန်ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါရယ်ဖိလစ်ပိုင်သမ္မတ Rodrigo Duterte ရဲ့အစိုးရတက်တန်ပထမရက်တရားစီမံကိန်းအတွင်းမှာမွေးအဆေးဝါးတိုက်ဖျက်ရေးကိုဦးစားပေးလှုပ်ဆောင်ခဲ့သလိုဒါဟာသူ့ရဲ့သမ္မတတက်တန်တစ်လျှောက်အဓိကထားလှုပ်ဆောင်မဲ့ကိစ္စတစ်ခုလည်းဖြစ်ပါရယ်ပြီးခဲ့တဲ့ဇွန်လ3ရက်နေ့ကသမ္မတ Duterte အစိုးရတက်လာချိန်ကဆက်လို့မွေးအဆေးရောင်းဝယ်သူတွေနဲ့တုံးဆဲသူတွေအဖြစ်တန်ရရှိသူ3000ကျော်တပ်ဖြတ်ခံခဲ့ရပြီးလူ9သိန်းနီးပါးဟာလည်းရဲဌာနတွေမှလာရောက်အဖမ်းခံခဲ့ကြပါတယ်။တိုင်းပြည်မှာမွေးအဆေးတုံးဆဲမှုပြဿနာကြီးထွားလာနေတာကြောင့်ဒီပြဿနာကိုအချိန်6လအတွင်းအပြီးသက်ကြိုက်တွေ့မယ်လို့သူပြောခဲ့တာကိုပြန်ပြင်ပြီးဖိလစ်ပိုင်လူလူအနေနဲ့သူ့ကိုအချိန်တစ်နှစ်ပေးပါသူကရိအတိုင်းဖြစ်အောင်လုပ်သွားပါမယ်လို့မစ္စတာဒူတာတေးကထပ်မံတောင်းဆိုပါတယ်။လူတွေအများပြားရဲဌာနတွေမှာလာရောက်ဖမ်းခံတာကိုကြည့်ရင်မစ္စတာဒူတာတေးဆောင်ရွက်နေတာတွေကအလုပ်ဖြစ်တယ်လို့သုံးသပ်သူတချို့ကပြောပေမဲ့အခုလိုဆောင်ရွက်တဲ့အတွက်တခြားပြဿနာတွေပေါ်ပေါလာမှာကိုစိုးရိမ်ကြတဲ့သူတွေလည်းအများပြားရှိနေပါတယ်မစ္စတာဒူတာတေးရဲ့မွေးရဆေးဝါးတိုက်ဖျက်ရေးတက်ဖျက်နေနေမှုတွေနဲ့ပတ်သက်လို့စိုးရိမ်ကြောင်းကုလသမဂ္ဂအရာရှိတွေအမေရိကန်နဲ့ EU ဥရောပသမဂ္ဂအစိုးရတွေပါဝင်နိုင်ငံတကာဝေဖန်သူတွေကတိုးလာနေပြီမယ်လဲဖိလစ်ပိုင်နိုင်ငံသား၄ပုံ၃ပုံကတော့မစ္စတာဒူတာတေးကိုထောက်ခံကြောင်းလူလူစစ်တမ်းတွေမှာဖော်ပြနေပါတယ်ခင်ဗျာ
ထိုင်းစစ်အစိုးရဟာငွေကြေးအလွန်အကျွံသုံးဆွဲတဲ့ဆိုတဲ့ဆွဆွဲမှုတွေနဲ့ဒီတစ်ပတ်အတွင်းမှာစုံစမ်းစစ်ဆေးမှုတွေနဲ့ကြုံရဖို့ရှိပါတယ်။ထိုင်းကာကွယ်ရေးဝန်ကြီးနဲ့အဖွဲ့ဟာပြီးခဲ့တဲ့တစ်ပတ်ကအမေရိကန်ပြည်ထောင်စုဟာဝိုင်ယီကျွန်းကိုကာကွယ်ရေးဆိုင်ရာအစည်းအဝေးသွားတက်ခဲ့တဲ့ခီးစဉ်အတွင်းငွေကြေးအလွန်ကျွံသုံးဆွဲခဲ့တယ်လို့ဆွဆွဲခံရတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးရှင်းစစ်ချုပ်အဖွဲ့အနေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ဝေဖန်သူတွေကလက်မှတ်ထိုးတောင်းဆိုမှုတွေလုပ်ခဲ့ပြီးတဲ့နောက်အခုလိုစုံစမ်းစစ်ဆေးမှုတွေနဲ့ကြုံရမှာဖြစ်ပါတယ်။အခုနောက်ဆုံးဖြစ်တဲ့ဆွဆွဲမှုဟာ2014ခုနှစ်မေလကအစိုးရအာဏာစတင်ရယူခဲ့တဲ့စစ်အစိုးရကိုဆန့်ကျင်တဲ့နောက်ဆုံးဖြစ်ရတစ်ခုဖြစ်ပါတယ်။ထိုင်းစစ်အစိုးရဟာတိုင်းပြည်တွင်းကနိုင်ငံရေးသဘောထားကွဲလွဲမှုတွေနဲ့အစိုးရအဖွဲ့အစည်းတွေမှာဖြစ်နေတဲ့လက်ပေးလက်ယူမှုတွေကိုအမြင့်ပြတ်အောင်တိုက်ဖြတ်သွားမယ်လို့ကတိပြုခဲ့ပြီးတော့ဒီအစိုးရအာဏာကိုသိမ်းယူခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကာကွယ်ရေးဝန်ကြီးပရဝိဝန်ဆူဝန်နဲ့အဖွဲ့ဟာပြီးခဲ့တဲ့တစ်ပတ်ကအမေရိကန်ဒေါ်လာငွေ6သိန်းနဲ့ညီမျှတဲ့ထိုင်းဘတ်ငွေ23သန်းနီးပါးကိုသုံးပြီးလေရင်စင်းလုံး9ရန်းကဟာဝိုင်ယီကျွန်းကိုအစည်းအဝေးသွားတက်ခဲ့တာကြောင့်ငွေကြေးအလွန်ကျွံသုံးဆွဲခဲ့တယ်လို့ဆွဆွဲခံရတာဖြစ်ပါတယ်ဒါပေမဲ့လည်းထိုင်းဆိုရကတော့ဒါဟာငွေကြေးအလွန်ကျွံသုံးဆွဲတာမဟုတ်ဘူးဆိုပြီးပြန်ပြီးခုခံခဲ့ပါတယ်ရှင်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ကွန်မြူနစ်စံကျင်ရေးအဖွဲ့တစ်ဖွဲ့ကိုဘီအန်အန်အစိုးရကအကြမ်းဖက်အဖွဲ့ဖြစ်တရားဝင်သတ်မှတ်လိုက်ပြီးဒီအဖွဲ့နဲ့ဆက်နွယ်သူမှန်သမျှကိုအကြမ်းဖက်ဝါဒအားပေးထောက်ခံသူဖြစ်သတ်မှတ်မှာဖြစ်ပြီးဗီယက်နမ်ဥပဒေအရရေးယူဆောင်ရွက်သွားမယ်လို့ပြောလိုက်ပါတယ်။ဗီယက်တန်ဒါမှမဟုတ်ဗီယက်နမ်ပြည်ပြင်ပြောင်းလဲရေးပါတီဟာဗီယက်နမ်နိုင်ငံကကွန်မြူနစ်အစိုးရကိုဖြုတ်ချဖို့အကြမ်းဖက်လှုပ်ရှားမှုတွေဆောင်ရွက်နေတယ်လို့ဗီယက်နမ်လူထုလုံခြုံရေးဝန်ကြီးဌာနကပြောပါတယ်။ဗီယက်တန်အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်ဗီယက်နမ်အစိုးရကသတ်မှတ်ထားပေမဲ့အကြမ်းဖက်အဖွဲ့အစည်းဖြစ်တယ်လို့တရားဝင်ပြောဆိုတာကတော့ဒါဟာပထမဆုံးအချိန်မှာဒီအဖွဲ့ကိုအရင်အမေရိကန်ကျောတော်နောက်ခံပေးထားတဲ့ရေတပ်ဒူဘိုချိုကြီးက1982ခုနှစ်မှာဖွဲ့စည်းခဲ့တာပါ။ကွန်မြူနစ်အုပ်ချုပ်မှုအဆုံးသတ်ဖို့အကြမ်းမဖက်နည်းနဲ့ဆောင်ရွက်သွားဖို့တနိဋ္ဌာန်ချထားကြောင်းကိုတော့ဗီယက်တန်အဖွဲ့ကပြောရတယ်။အကြမ်းဖက်မှုနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေကိုမတွေ့ရဘူးလို့အမေရိကန်ဘက်ကလည်းပြောဆိုထားပါတယ်။အမေရိကန်နဲ့ဩစတြေးလျနိုင်ငံကဗီယက်တန်အဖွဲ့ဝင်တွေဟာဗီယက်နမ်ကိုလာပြီးတော့အစိုးရဆန့်ကျင်ဆန္ဒပြမှုတွေလှုပ်ဆောင်တာကြောင့်ဖမ်းဆီးထိန်းသိမ်းခံရပြီးတဲ့နောက်တရားစွဲဆိုခံရတယ်လို့မူလဌာနနိုင်ငံကလည်းပြန်ပို့လို့ရှိပါတယ်ခင်ဗျာ
။မလေးရှားနိုင်ငံအလန်တော်ပုံပါတဲ့ရေကူးပေါင်းမီတိုတွေဝတ်ပြီးကားပြိုင်ပွဲကွင်းတစ်ခုထဲမှာမူယူကခုန်ခဲ့တဲ့အတွက်လေးညဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ဩစတြေးလျနိုင်ငံသား၉ဦးထဲကတူဖြစ်တဲ့နစ်ကယ်လီဟာဩစတြေးလျနိုင်ငံကိုပြန်ရောက်လာပြီးတဲ့နောက်တခြားနိုင်ငံကယဉ်ကျေးမှုကိုအလေးထားကြဖို့တခြားခီးသွားတွေကိုတိုက်တွန်းလိုက်ပါတယ်။သူတို့တငယ်ချင်း၉ဦးဟာမလေးရှားနိုင်ငံမှာကျင်းပတဲ့ Formula 1 Sepang ကားပြိုင်ပွဲကွင်းထဲမှာမူယူကခုန်ခဲ့ပြီးတဲ့နောက်မှာပဲတင်းငွေနဲ့မှဖန်စီထင်းထင်းခံခဲ့ရတာပါ။လူအများရှိမှမဖွဲမရပြုမှုမှုနဲ့တရားစွဲခံရပြီးဂျာတာပရင်းနဲ့ရုံထုတ်ချိန်မှာသူတို့အပြစ်တွေအတွက်တောင်းပန်ခဲ့တာကြောင့်တရားရုံးကအမှုကိုရုတ်သိမ်းခဲ့ပြီးတဲ့နောက်သူတို့တွေဟာဩစတြေးလျနိုင်ငံကိုပြန်ရောက်လာခဲ့ကြတာပါ။တခြားနိုင်ငံကမတူကွဲပြားတဲ့ယဉ်ကျေးမှုတွေထိလွယ်ရှလွယ်တဲ့အကြောင်းအရာတွေကိုဩစတြေးလျနိုင်ငံသားတွေအနေနဲ့တတိထားဖို့တင်တယ်လို့နစ်ကယ်လီကစီဒနီမြို့သတင်းတောက်တွေကိုတောက်ကြနေမှာပြောဆိုခဲ့တာဖြစ်ပါရဲ့ရှင်။
တောက်တာနဲ့ညနေခင်းနောက်ဆုံးသိထားရတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါ။အခုဟာရီကိန်းမက်ထရူဝင်ရောက်တိုက်ခတ်နေတဲ့အမေရိကန်အရှေ့တောင်ဘက်ကမိုးလေဝသအခြေအနေကိုအရင်ဆုံးပြောပါမယ်ရှင်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဂျော်ဂျီယာပြည်နယ်တောင်နဲ့မြောက်ကယ်လိုရိုင်းနာပြည်နယ်တွေကကန်ယူတန်ဒေသတွေမှာနေထိုင်ကြတဲ့လူ2,000လောက်ကိုမက်ထရူဟာရီကိန်းမုန်တိုင်းမတိုင်ခင်မှာဘေးလွတ်ရာကိုရွှေ့ချဖို့အမိန့်ထုတ်လိုက်တဲ့အတွက်အမေရိကန်အရှေ့တောင်ဘက်ခြမ်းကအဝေးပြေးလမ်းတွေပေါ်မှာကြာသပတေးနေ့ကလမ်းတွေပိတ်ဆို့ကုန်ပါတယ်။ဟေတီ၊ကျူဘားနဲ့ဘာဟာမားစ်ကျွန်းတွေကိုအခုတစ်ပတ်အတွင်းဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မုန်တိုင်းကအားကောင်းလာနေပြီးတော့အမေရိကန်နိုင်ငံရဲ့အရှေ့ဘက်ကန်ယူတန်ကိုဥတီလာနေတာပါ။ပြင်အားအဆင့်၄သတ်မှတ်ထားတဲ့မုန်တိုင်းဟာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအမေရိကန်ကန်ယူတန်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းတွေထဲမှာအဆိုးဆုံးဖြစ်ပြီးမုန်တိုင်းနဲ့အတူမိုးသီးထန်စွာရွာတဲ့အတွက်တချို့နေရာတွေမှာအပျက်အစီးတွေဇက်တိုက်ဖြစ်နေမှာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒပညာရှင်တွေကပြောပါတယ်။သတင်းတောက်ဇလတိကဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကပြောပြပါမယ်ရှင်။
မက်သျူဟာရီကိန်းမုန်တိုင်းရဲ့အလဲဘိုချက်ဟာအမေရိကန်ရှေ့ဘက်ကမ်းရိုးတန်းတစ်လျှောက်မြောက်ဘက်ကိုဥတီရွေရှားလာတဲ့အမျှမိုးသက်လေပြင်းနဲ့ဒူလိုင်းလုံးကြီးတွေဖြစ်လာမယ်လို့မိုးလေဝသတာဝန်ရှိသူတွေကကြေညာရင်းတွေမှာခန့်မှန်းလိုက်ပါတယ်။မုန်တိုင်းကဖလော်ရီဒါပြည်နယ်ကိုဝင်ရောက်လာတာနဲ့မုန်တိုင်းလမ်းကြောင်းတစ်လျှောက်မှာအပျက်စီးတွေပိုဖြစ်မယ်လို့ပြောလိုက်ပါတယ်။ဘယ်လမ်းကြောင်းကိုပဲဥတီထိခိုက်ပျက်စီးမှုတွေကြီးကြီးမားမားရှိမယ်လို့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးဌာနက Rafael Amiter ကပြောပါတယ်။
We hope, of course, that those impacts are not very severe, but the truth is we have to plan for the worst.
ပျက်စီးဆုံးရှုံးမှုတွေတိတ်မကြီးမားဖို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါပေမဲ့လက်တွေ့အခြေအနေမှာတော့ကျွန်တော်တို့အနေနဲ့အဆိုးဆုံးအခြေအနေကိုပြင်ဆင်ထားဖို့လိုပြီးဒီအတွက်လည်းကျွန်တော်တို့အခုလုပ်နေပါတယ်
။ပြည်ထောင်စုရေးပေါ်စီမံခန့်ခွဲရေးဌာနကမုံတိုင်းနဲ့နီးတဲ့ဒေသတွေကိုကယ်ဆယ်ရေးအဖွဲ့အစည်းတွေနဲ့ပစ္စည်းတွေကိုပို့ဆောင်လိုက်ပြီးတော့ဒေသခံတာဝန်ရှိသူတွေကအကူအညီတွေတောင်းတဲ့အခါမှာအကူအညီတွေချက်ချင်းပေးနိုင်ဖို့အတွက်အသင့်ပြင်ထားပြီးဖြစ်ပါတယ်။ကယ်ဝန်ဒေသကမြို့နယ်တွေကိုတော့ဘေးလွတ်ရာကိုမဖြစ်မနေရွှေ့ဖို့အမိန့်ထုတ်ပြန်ထားပြီးတော့အချိန်မီမထွက်ခွာတဲ့သူတွေအနေနဲ့အသက်အန္တရာယ်ရင်ဆိုင်ရနိုင်တယ်လို့သတိပေးထားပါတယ်။
Take this event seriously. If you are asked to evacuate, do so. If you are asked to prepare, do so.
ခင်ဗျားတို့ကိုဘေးလွတ်ရာကိုရွှေ့ဖို့ပြောရဆိုရင်ရွှေ့ကြပါ။မုံတိုင်းအတွက်ပြင်ဆင်ထားဆိုရင်ပြင်ဆင်မှုတွေလုပ်ကြပါ။တိတ်ပြီးတော့နောက်မကြခင်အခုလုပ်ကြပါ
။ Florida ပြည်နယ်တောင်ပိုင်းကလေဆိပ်တွေကိုကြာသပတေးနေ့နေ့လယ်ပိုင်းကပိတ်လိုက်တာကြောင့်လေကြောင်းခရီးစဉ်တွေကိုစတင်ဖြတ်သိမ်းနေပြီးတော့တခြားပြည်နယ်တွေမှာလည်းခရီးစဉ်ဖြတ်တာတွေဖြစ်လာနေပါတယ်။
We're gonna head back home.
ကျမတို့အိမ်ကိုပြန်တော့မယ
်။ Flight was canceled actually. We rebooked it for earlier.
အစိုးရကလည်းလေယာဉ်လက်မှတ်ကိုမထားပေမဲ့ကျမတို့လေယာဉ်ကခီးစဉ်ဖြစ်လိုက်ပါပြီ
။ Think we lucked out to get a flight straight from Philly to San Juan. We don't even
ကျွန်တော် Philadelphia နေဆောင်းဟန်းကိုတိုက်ရိုက်သွားတဲ့လေယာဉ်ရလို့ကံကောင်းတယ်။မယ်အမီကိုသွားကြမလို့တော့ပါဘူး
။ မုံတိုင်းရဲ့အခြေအနေကိုစောင့်ကြည့်နေပြီးတော့တကယ်လို့အကူအညီတောင်းလာရင်တပ်ဖွဲ့တွေဆီလွတ်ဖို့ပြင်ဆင်ထားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်မုံတိုင်းနဲ့ခံလိုက်ရတဲ့တခြားနိုင်ငံတွေကိုအကူအညီပေးနေတယ်လို့လည်းပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ပီတာကုတ်ကပြောပါတယ်။
Storm in response to the hurricane's impact in the Caribbean and a request from the U.S. Agency for International Development, Secretary Carter has
Caribbean ဒေသထဲမှာမုန်တိုင်းထန်ခံရတာတွေနဲ့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး Agency ရဲ့ပန်ကြားချက်တွေကိုတုံ့ပြန်တဲ့အနေနဲ့ကာကွယ်ရေးဝန်ကြီး Ash Carter က American တောင်ပိုင်းတိုင်းစစ်ဌာနချုပ်ကိုဘေးဒုက္ခကယ်ဆယ်ရေးအကူအညီတွေပေးနိုင်ဖို့ပင်လယ်ရခြားလူမှုဘေးဒုက္ခနဲ့စာနာမှုအထောက်ပံ့ရန်ပုံငွေဒေါ်လာ70သန်းကိုသုံးစွဲခွင့်ပြုလိုက်ပါတယ်။အဲ့ဒီထဲမှာကရီဘီယံဒေသမှာပို့ဆောင်ဆက်သွယ်ရေးအထောက်ပံ့တွေနဲ့လေယာဉ်ကွင်းနဲ့စစ်ကမ်းတွေရဲ့အခြေအနေတွေကိုသုံးသပ်ဖို့နဲ့လေယာဉ်ကွင်းတွေလည်ပတ်နိုင်ဖို့အထောက်ပံ့တွေပါဝင်ပါတယ
်။မုန်တိုင်းကြောင့်အပျက်စီးတွေကြီးကြီးမားမားဖြစ်လာလိမ့်မယ်လို့ဖလော်ရီဒါပြည်နယ်တာဝန်ရှိသူတွေကခန့်မှန်းနေကြပါတယ်ခင်ဗျာ။
အနေဒီအစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမှာခုကြုံရတဲ့မြန်မာငွေတန်ဖိုးကျဆင်းမှုငွေကြေးဖောင်းပွားမှုတွေဖြစ်လာတာကြောင့်စီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းပြောဆိုသံတွေဝေဖန်သံတွေကြားလာပါရတယ်။အစိုးရတက်ရဲ့စီးပွားရေးမူဝါဒနဲ့အစိုးရတက်လက်ထက်စီးပွားရေးဖွံ့ဖြိုးမှုအခြေအနေတွေနဲ့ပတ်သက်ပြီးလာမယ့်စနေညပိုင်းဒိုင်းအလီလိုင်းအစည်းအဝေးမှာဆွေးနွေးသွားကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။VOA ကဓာတ်ရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဓာတ်ရိုက်ခေါ်ယူနိုင်မှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွနေလူတဲ့အကြောင်းအရာမိမြန်လူတာတွေကိုကြိုတင်ရေးသားပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကတဆင့်လည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွနေမိမြန်လူတဲ့သွားရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
စနေညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုပြောပြပါမယ်။ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာနီးကရှေ့တန်းစခန်းတစ်ခုမှာဒီကနေ့မနေ့ကတပ်မတော်ဘက်ကဂျက်တိုက်လေယာဉ်နဲ့တိုက်ခိုက်ခဲ့ပြီးမြေပြင်တပ်ဖွဲ့တွေကလည်းထိုးစစ်ဆင်နေတဲ့အတွက်တိုက်ပွဲတွေထပ်ပြီးတော့ပြင်းထန်လာနေပါတယ်။နိုင်ငံရေးလေလာသူတွေကတော့27ရာစုပင်လုံးကျင်းပပြီးငြိမ်းချမ်းရေးအတွက်ပြင်ဆင်နေတဲ့အချိန်မှာအခုလိုတိုက်ပွဲတွေပြင်းထန်လာနေတဲ့အပေါ်အစိုးရနဲ့တပ်မတော်ကြားညှိနှိုင်းဖို့လိုအပ်နေပြီလို့သုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးမှာပါရှင်။
ဗန်ကောက်မြို့ကနေဆင်းလာတဲ့ထိုင်းစစ်တပ်ကအထူးတပ်ဖွဲ့ဝင်တွေနဲ့အတူထိုင်းရနာပိုင်းတွေကနေရာ6ခုလောက်ကိုပိုက်ဆိတ်တိုက်ရှာဖွေပြီးတဲ့နောက်မှာတော့မဲဆောက်မြို့ကတိုက်ခန်းတစ်ခုမှာထိုင်းစစ်တပ်တွေဝိုင်းပြီးမြန်မာနိုင်ငံသား3ဦးကိုဖမ်းဆီးခဲ့တာပါဖမ်းဆီးခံရသူတွေကတဦးဟာနိုင်ငံကူးလက်မှတ်နဲ့နေထိုင်နေတာဖြစ်ပြီးသူ့ကိုဖမ်းဆီးခဲ့ပြီးတဲ့နောက်ဗန်ကောက်မြို့ကိုခေါ်ဆောင်သွားတယ်ဆိုပြီးမျက်မြင်တွေ့ရှိခဲ့တဲ့ထိုင်းသတင်းတောက်တဦးကပြောပြပါတယ
်သူ့အိမ်မှာလက်မှတ်မရှိလို့မရောက်လားမရောက်ပါနဲ့သူ့ရဲ့ passport ရှိလားဒီအမှုကဒီလိုလူမြတ်ကိုရမှုပြီလို့ဒီလိုရှင်းမှာခါနော်ဒီအမှုပထမဆွဲတယ်နောက်ဒီကွန်ပျူတာယူတော့လည်းစာရုပ်စာတမ်းယူတော့တော့ဒီမှာကျော်တီဟက်ကျော်တီဟက်လက်မှတ်မရှိရင်သူတို့ဒီနေ့မနေ့ဖြစ်နေတော့ပို့ရောဒီနေ့ကတော့ပို့ရင်ဗမာပြည်မှာပြန်ပို့မယ်အကောင့်ကျော်တီဟက်နဲ့ဘင်္ဂါပြန်ပို့မယ်ဒီပုံနဲ့ပတ်သက်လို့ passport လောက်ပဲလို့ရတာတောင်းခံလာတယ်သူ၆မြောက်တော့တယ်နှစ်ဆောင်မယ်
သူတို့ကိုတရားမဝင်နေထိုင်တဲ့အမှုတွေနဲ့စတင်အမှုဖွင့်လာပြီးတဲ့နောက်မှာတော့နိုင်ငံကူးလက်မှတ်တွေပြုလုပ်ပေးမှုတွေနဲ့အမှုဖွင့်လာတယ်လို့ဆိုပါရယ်နောက်ပိုင်းမှာတော့ထိုင်းသတင်းတွေရဲ့ဖော်ပြချက်အရဖမ်းဆီးခံရတဲ့မြန်မာ၃ဦးထဲမှာအမျိုးသားတစ်ဦးက2015ခုနှစ်တုန်းကဗန်ကောက်မြို့အေယာဝင်နှကွန်ဘုံပမှုမှာပါဝင်ပတ်သက်မှုတွေရှိနေတယ်ဆိုပြီးဖော်ပြခဲ့ပါရယ်2015ခုနှစ်အေယာဝင်နှကွန်မှာပောက်ကွဲမှုဖြစ်ပွားတော့ကတော့လူ20သေဆုံးခဲ့ပြီးလူ125ယောက်ထိခိုက်ဒဏ်ရာတွေရခဲ့တာပါအခုမြန်မာ၃ဦးဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်လို့ထိုင်းရနာပိုင်နေဘက်ကတော့ဖမ်းဆီးထားတဲ့တန်ရာရှိသူမြန်မာအမျိုးသားတဦးကိုစစ်ဆေးနေဆဲဖြစ်တယ်လို့သိရှိရပါတယ်မဲဆောက်မြို့မှာဖမ်းဆီးခံရသူတွေကအမျိုးသမီး2ဦးကတော့အသက်32နှစ်အရွယ်ဆူမစ်အသက်23နှစ်အရွယ်ရာဟီဘီအသက်43နှစ်အရွယ်ကျော်တီဟာလို့ဖြစ်ကြပါတယ်ဒီဖြစ်ရတဲ့ပတ်သက်လို့ထိုင်းနိုင်ငံဗန်ကောက်မြို့ကမြန်မာတန်ရုံးကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
ထိုင်းစစ်ဆိုင် VOA သတင်းတောက်မအေးအေးမှပြောပြသွားတာပါရှင်ထိုင်းနိုင်ငံမဲဆောက်မြို့မှာထိုင်းစစ်တပ်အထူးတပ်ဖွဲ့က တိုက်ခန်းတစ်ခုကိုသတင်းအရဝင်ရောက်စီးနှင်းရမှာမြန်မာနိုင်ငံကနိုင်ငံကူးလက်မှတ်ကိုင်ဆောင်တဲ့အမျိုးသားတဦးနဲ့နေထိုင်ခွင့်မရှိတဲ့အမျိုးသမီးနှစ်ဦးတို့ကိုဖမ်းဆီးသွားတဲ့သတင်းဖြစ်ပါတယ်။ဘန်ကောက်မြို့အေယာဝင်နှက်ကွန်းဘုံခွဲမှုနဲ့ဆက်ဆက်ပြီးဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းကိုထိုင်းသတင်းတောက်တဦးက VOE ကိုပြောပြခဲ့တာပါရှင်။စောစောကကချင်တိုက်ပွဲသတင်းထုတ်လွှင့်ပေးဖို့ပြောခဲ့ပေမဲ့ဒီစက်ပိုင်းဆိုင်ရာချုပ်ယွင်းချက်ကြောင့်အတန်ဖိုင်မှားယွင်းထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုဒီကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းအခြေအနေကိုပြန်ပြီးတော့ထုတ်လွှင့်ကြည့်ပါမယ်ရှင်။ဟုတ်ကဲ့အခုလည်းဒီကချင်သတင်းကိုကျွန်မတို့ထုတ်လွှင့်ပေးလို့မရနိုင်မဲ့ဖြစ်နေပါလေရှင်အခုတခါဆက်ပြီးတော့ဒီကချင်စကိုင်းတိုင်းဒေသကြီးဘက်ကနာဂအုတ်ချုပ်ခွင့်ရဒေသဘက်ကိုအလှည့်ပေးပါမယ်စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာတကြော့ပြန်ဖြစ်လာတဲ့ကုဆက်မြန်ရောဂါတစ်မျိုးကြောင့်နှမ်းယွန်းမြွနယ်ကရာနဲ့ချီတဲ့ရွာသားတွေနာမကျန်းဖြစ်ခဲ့တယ်လို့ကလေးတချို့လည်းသိဆုံးသွားခဲ့ပါတယ်အခုလောလောဆယ်မှာရောဂါဖြစ်ပွားနေတဲ့ဒေသကိုမြွနယ်ကျန်းမာရေးအဖွဲ့နဲ့တပ်မတော်စစ်ဆေးရုံကဆရာဝန်တွေကွန်ဆင်ကူတာပေးနေတဲ့အကြောင်းဒေသခံကျန်းမာရေးဝန်ထမ်းတွေကပြောပါတယ်ထိုင်းအခြေဆိုင် VOE သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ချက်ကိုမကြခင်မှာဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်ဒီစကိုင်းတိုင်းမှာဖြစ်ခဲ့တဲ့ဒီဟိုဟာတော့ဝက်သက်လို့တော့အရင်တုန်းကတော့ပြောထားတာရှိပါတယ်အခုနိုင်ကွန်းအိမ်ရဲ့သတင်းပေးပို့ချက်ကိုနားထောင်ကြရအောင်ပါရှင
်ဟုတ်ကဲ့ပါစကိုင်းတိုင်းဒေသကြီးနာဂောက်ကူပန်အုတ်ချုပ်ခွေးရဒေသနိုင်ယုံမြို့နယ်တွင်မှာလက်ရှိတကြော့ပြန်ဖြစ်ပွားနေတဲ့ရောဂါကြောင့်ဒေသခံရွာသားရာကျော်ရောဂါကူးစက်ခဲ့ပြီးသိဆုံးမှုသည့်ဖြစ်ပွားခဲ့တယ်လို့နာဂဒေသလူမှုဖွဲ့စည်းကောင်းဆောင်ဥနော်အောင်စန်းကပြောပါတယ
်သိဆုံးတော့9ဦးပေါ့လေကူးစက်ခံရတာတော့100အထက်ပေါ့100အထက်ရှိရလို့ပြောတော့ပုံမြန်မယ်ဆို statistic ကိုအတိအကျကျွန်တော်တို့မရနိုင်သေးဘူးခင်ဗျ
ဒီယောဂဟာစက်တင်ဘာလလယ်မှာနိုင်ယွမြို့နယ်တက်ကားကျေးရွာမှာစတင်ဖြစ်ပွားလာခဲ့တာပါယောဂဖြစ်ပွားမှုအခြေအနေကိုတော့နိုင်ယွမြို့နယ်တိုင်းဒေသကြီးလွှတ်တော်ကုစလေဦးစိမ့်မောင်ကအခုလိုပြောပါတယ
်စက်တင်ဘာလ15ရက်ဝန်းကျင်မှာပေါ့နော်စတင်တာဒီနေ့မှာအခုရောက်ဆိုရင်လူကြီးတွေကအားလုံး900ကျော်တယ်ဗျကျွန်တော်တို့ကဆရာဝန်တွေကိုလူကြီးတွေမှာစေဝါကုသမှုဟာကျွန်တော်ဆောင်ရွက်ပေးခဲ့တယ်ပေါ့နော်ဆရာဝန်တွေရဲ့မှတ်ချက်ကတော့အဓိကကကုသမှုတွေယောဂါကြီးကြီးမားမားတော့မဟုတ်ဘူးလို့ပြောတယ်။ကျေနေရတော့ယောဂါကအားလုံးသက်သာသွားတယ်လို့မဆိုနိုင်ဘူးလို့သိရတဲ့အနေအထားတော့မရှိတော့ဘူးကနော
်။နဂဒေရတွင်ဖြစ်ပွားနေတဲ့ကုသယောဂါကြောင့်သိဆုံးမှုတွေရှိနေပေမဲ့လက်ရှိမှာဒေရခန်ကျမ်းမာရေးဖွဲ့တွေနဲ့ခန္တီသမတော်စစ်ဆေးရုံကဆရာဝန်တွေကနေကုသပေးနေလို့ယောဂါကိုထိန်းချုပ်နိုင်ပြီလို့နိုင်ယွမြို့နယ်ဆရာဝန်တောက်တာဝင်းလှိုင်ဦးကပြောပါတယ်
။သိဆုံးမှုကတော့160ရွယ်ပါတယ်၊တစ်သားသားရွယ်ပါတယ်၊တစ်နှစ်သားရွယ်လေးပါတယ်၊ဒူလာပိုင်းလေးပါတယ်၅ရောက်တည်ရဲဆိုပြီးတော့ကျွန်တော်တို့သတင်းရတယ်ကျွန်တော်တို့က20ခွဲနေရတယ်တိုင်းတိုင်းတို့ကိုယ်တည်းပြောတယ်ပြောပြောချင်းမျိုးနောက်ရက်အဲကျွန်တော်ဒီကဆရာဝန်သုံးအောင်ပါတယ်အဖွဲ့နဲ့ဆရာမတယောက်ပါတယ်အဖွဲ့အဲ့မှာသွားပြီးတော့တရက်နေ့ရက်နေ့ရက်နေ့ရက်သုံးရက်နေ့ရက်သုံးရက်တိုင်းကုသမှုပေးခဲ့တယ်အဲ့ဒီကျန်တဲ့ကနေပြီးတော့တန်းတော်ဆရာဝန်နေနဲ့ပါတဲ့အဖွဲ့အဲ့မှာဒီရက်နေ့ရက်ရောက်ပြီးတော့အဲ့မှာကျွန်တော်တို့ဒီကဆရာမနဲ့ပူးပေါင်းပြီးတော့ကုသမှုပေးနေတယ်အဲ့မှာအများစုတွေ့ရတာကတော့နှာစီးချောင်းဆိုးလူနာရဲ့ဆက်ဆိုင်ရောင်တဲ့လူနာတို့တကွေးမတန်ရှင်းမှုကြောင့်ရေပြားနာပေါက်တာအမျိုးယောဂါတို့အမျိုးသမီးတွေကြောင့်စိတ်ချောင်းပုတ်ဝင်တဲ့ယောဂါအားလေး
စကိုင်းတိုင်းဒေသကြီးနာဂဒေသမှာပြီးခဲ့တဲ့ဇွန်လထဲမှာလဲကုဆက်ယောဂါကြောင့်လဟေမြို့နယ်နိုင်ယုံမြို့နယ်ဒုံဟီမြို့နယ်ခွဲကကျေးရွာတွေမှာကလေးငယ်68ဦးအသေပြောင်းရှိခဲ့တယ်လို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကနေအတည်ပြုပြောဆိုခဲ့ပါတယ်။အဲ့ဒီတော့ကကုဆက်ယောဂါဟာဝတ်သက်ယောဂါဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကနောက်ပိုင်းမှာအတည်ပြုခဲ့ကြပါတယ်။နာဂကူပန်အုတ်ချုပ်ခွေးရဒေသဟာမဖွံ့ဖြိုးသေးတဲ့ဒေသတစ်ခုဖြစ်ပြီးလမ်းမဆက်တွေရိတ်ခဲခဲမှုဒေသခံတွေကလည်းကျမ်းမာရေးသိပညာချုပ်တဲ့မှုကျမ်းမာရေးဝန်ထမ်းမလုံလောက်မှုစတဲ့ပြဿနာတွေရှိနေစေလို့လဲစကန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
နိုင်ကုန်းအိမ်ပြပြသွားတဲ့ဒီစကိုင်းတိုင်းနာဂဒေသကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာဖြစ်နေတဲ့ကုဆက်မြန်ယောဂအခြေအနေဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းကထုတ်လွှင့်ပေးတဲ့သမျှအစီအစဉ်တွေကို VOE ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။ VOE သောတာရှင်ပိရိတ်သက်တွေအတွက်အင်္ဂလိပ်စာတွေလေ့လာဖို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ဒေါ်လာလာတန်ရဲ့ American Indian 3အင်္ဂလိပ်စာ၊မတ်ဂျင်းမုံရဲ့အင်္ဂလိပ်စာနဲ့အတူတမိနစ်အင်္ဂလိပ်စာစတဲ့အစီအစဉ်တွေကိုလည်းအင်တာနက် link နေမှာနဲ့ရှာဖွေပြီးတော့နားဆင်နိုင်ကြပါတယ် VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့ဖို့လိုတယ်သောတာရှင်တွေနားဆင်လိုတယ်တည်သချင်းတွေတောင်းယူလိုတယ်ဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့ဒါရိုက်ဆက်သွယ်လိုသူတွေအတွက်တော့2323822555ကိုခေါ်ဆိုနိုင်ပါတယ်ရှင်အခုကျမတို့စောစောပိုင်းကကြိုးစားနေတဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးဖို့ကြိုးစားကြည့်ပါအောင်မယ်ရှင်
ဟုတ်ကဲ့ဒီကနေ့ဖြစ်ပေါ်တဲ့တိုက်ခိုက်မှုကမြစ်ကြီးနားမြို့မှာတောင်းနဲ့ချီတဲ့လူတို့ကတပ်မတော်ရဲ့ထိုးစစ်တွေရန်ဆိုင်ဖို့အတွက်ဆန္ဒပြတောင်းဆိုပြီးတဲ့နောက်တည့်ရက်မှာဖြစ်ပွားခဲ့တာပါ လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
ဒီကနေ့ရှင်းနိုင်ကျော်ရရနဲ့လင်းပြနဲ့လာပြတဲ့တကယ်တော့ရပါတယ်ဂျက်ဖိုက်တာလေးစင်းနဲ့လာပြတဲ့လင်းပြကတော့ခဏပြနားတယ်လို့ကြားပါတယ်ဒါပေမဲ့လင်းပြကတိုက်လိုက်နားလိုက်အဲ့လိုဖြစ်တယ်လို့ကြားပါတယ်
တိုက်ပွဲအခြေအနေသေးစိတ်ကိုတော့သတင်းတိကျမရသေးကြောင်းလည်းပြောပါတယ်ကချင်ငင်းကြိုင်းအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြားကလည်းတောက်ကြနေဖြစ်ပွားတဲ့တိုက်ပွဲဟာအရင်ရက်တွေနဲ့ပြင်းထန်ကြောင်းပြောပါတယ်
ရှင်เนี่ยဒီနေ့9:00မိနစ်လောက်ကတည်းကနေပြီးတော့မှာဒီတပ်မတော်ဘက်ကနေဒီမှာ jet fighter တွေနဲ့လာဖြစ်တယ်အခုချိန်ဆိုရင်6ချိန်လောက်ရှိသွားတယ်ကြည့်ရတယ်ဗျအခုအပေါ်ကနေပြီးတော့မှာ jet fighter တွေနဲ့သူတို့ကဝန်ချေပြီးတော့မှာမြေကြီးကနေဒီမှာလည်းတော့သူတို့ဟိုအင်အားတော်တော်များတယ်လို့ပြောတယ်သူတို့လည်းမြေကြီးကနေဒီထိုးစစ်တဲ့ခုချိန်ဒီမှာသူအခုပဲတောက်လျှောက်မှာတက်ပွဲကဖြစ်နေတယ်ဆိုတာကြည့်ရတယ်ဗျဒီတပ်မတော်ဘက်ကလည်းအဲ့မှာတင်းပေါင်းနေတဲ့ကြောပေါ့ဟိုအားက2000ကျော်တင်းခွန်ကြီးသွားလို့ရှိတယ်ဆိုတော့ပြည်လက်ပြရတယ
်ကချင်ပြည်နယ် KIA ဌာနချုပ်အနီးမှာအရင်လလယ်လောက်ကတည်းကတိုက်ပွဲတွေရချားဆိုသလိုဖြစ်ပွားခဲ့တာပါ27ရာစုပင်လုံးကြီးလာကန်ဒုတိယအကြိမ်ဆက်လက်ကျင်းပဖို့ပြင်ဆင်နေချိန်မှာအခုလိုတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်နားမလည်နိုင်ကြောင်းလည်းဥလမိုင်ကွန်ကြာကပြောပါတယ်ဒီလိုတိုက်ပွဲတွေဖြစ်ပွားလာတဲ့အပေါ်မှာဥလမိုင်ကွန်ကြာကအခုလိုသုံးသပ်ပါတယ်
ကျွန်တော်တို့လည်းဒီနိုင်ငံတော်အတိုင်ပြန်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့အခုရင်းချမ်းရေးဒီကော်မရှင်အဖွဲ့တွေဒါတွေဖွဲ့တွေကတော့ကျွန်တော်တို့စစ်တယ်လို့ကျွန်တော်တို့ပြင်ပြထားတာရှိတယ်ကြ။အဲ့ဒီပြင်ပြထားတာပုံမှန်လည်းပဲဆက်ပြီးတော့မှလည်းသူကတိုက်ပွဲကပြန်ဖြစ်နေတယ်။အဲ့ဒီမှာပြည်သူလူထုတွေလည်းပဲအခုကမနေ့ကတည်းကလည်းတနက်ဖော်ထုတ်တာလည်းပဲကျွန်တော်တို့ကျင်းပခဲ့ပြီးဒီမှာပြည်သူဒီနေ့ကကိုယ်နဲ့စပြီးတော့မှတိုက်ပွဲကကြီးကက်ကြီးအောင်ပြန်ဖြစ်လာတယ်။ဒါလေကျွန်တော်ဆုံးသတ်ရရင်အမြန်ဆုံးသားမိပြီးတော့မှမဟုတ်ဘူးဆိုတော့ပူပြီးကြီးသွားလာနိုင်တယ်လို့ကျွန်တော်တို့ကဒီလိုပဲဆုံးသတ်တယ်အစိုးရအပေါ်မှာတကယ်တာဝန်ရှိတယ်လို့ကျွန်တော်တို့ကအမြင်နေတယ်အစိုးရဘက်ကလည်းဒီမှာတတ်မတော်ဘူးညနေပြီးတော့မှဒါအမြန်ဆုံးပြတယ်လို့ပြင်တယ်ဆိုတာကိုဒီလိုပဲဆုံးသတ်တယ
်မြန်မာနိုင်ငံရေးနဲ့တိုင်းရင်းသားအကြီးလိလသုံးသက်သူစာရေးဆရာဦးမောင်မောင်ဆိုကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးပြက်သားတဲ့အဖြေမရှိတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ရှုမြင်ကြောင်းပြောပါတယ်
ကြက်ကနာတော့ငင်းငယ်ယူတဲ့အခါမှာစဉ်းစားဖို့စဉ်းစားနေရအစိုးရနဲ့တက်မလို့ကြတဲ့မှာကိုယ်လည်းမှုရှိနေတာအခြေခံဖြစ်နေတယ်လို့ထင်တယ်။တက်မလို့အနေနဲ့ရက်ခံထားတာ NC လက်မှတ်မထိုးရင်ငင်းငယ်ရှင်တို့မှာဆက်ပါဝင်မရှိဘူးလို့ရက်ခံထားတယ်။အဲလိုအကျိစာကိုဒီလေးစီမဖြေရှင်းနိုင်နေတာကတော့တခုဖြစ်တယ်။အဓိကအပြင်အစိုးရနဲ့ဒီတက်မလို့ခေါင်းဆောင်တွေကမှပြတ်သားတဲ့ဖြေတည်းကမထွက်သေးတဲ့အချိန်မှာဒီအချိန်ဆက်ပေါ်လာလို့ကျွန်တော်ယူဆတယ်
စစ်ပွဲတွေရက်ဆိုင်ဖို့ဆိုရင်အစိုးရနဲ့တက်မတော်အကြညှိနှိုင်းဖို့လိုအပ်နေကြောင်းလည်းအခုလိုပြောပါတယ
်ဒီတက်မတော်ဘက်ကနေပြီးတော့ပြစ်ခတ်ရစေချိန်ညာပြီးတော့ဆွေးနွေးမယ်ဆိုတဲ့ပုံစံဒီနေ့ဒီမတွေ့ရသေးဘူးအဲ့ဒါဘယ်လိုချိန်နှိုင်းမှရောက်မလဲဆိုတာလက်ရှိအစိုးရနဲ့တက်မတော်နဲ့ညှိနှိုင်းမှုကအဓိကမူတည်ရလို့ထင်တယ်တော့လေဒီကျွန်တော်တို့အကဲခတ်ပြီးရောဒီစစ်ဆင်နေတဲ့လူတွေကအခုအားမလို့အားမရဖြစ်နေတာတက်ကတိုက်နေတယ်အစိုးရကခုမှမပြောစမ်းနဲ့ပတ်သက်ပြီးတော့ကြည်လည်မှုရှိကြဘူးပေါ့အဲ့တော့ဒီကိစ္စကအစိုးရနဲ့တက်မလို့ကြမ်းတော့ကြည်ကြည်လေးလေးအရင်နှိမ့်ကိုလုံးနေတဲ့တက်မနာလို့မြင်နေတယ်နော
်ဒီရက်ပိုင်းတွေအတွင်းမှာကချင်ကရင်နဲ့ရှမ်းပြည်နယ်တွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးထောင်နဲ့ချီတဲ့ပြည်သူတွေဟာတိတ်ဆောင်ထွက်ပြေးနေရပါတယ်ဒီအခြေအနေကြောင့်လွှတ်တော်အတွင်းမှာလည်းတိုက်ပွဲတွေရက်ဆိုင်ရေးအတွက်လက်မှတ်ထိုးတောင်းဆိုဖို့ပြင်ဆင်တာတွေရှိနေတယ်လို့လူမှုကွန်ရက်စာမျက်နှာတွေမှာတော့တိုက်ပွဲတွေဆစ်ဆောင်ဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးအစိုးရကထိထိရောက်ရောက်အရေးယူဆောင်ရွက်တာမရှိတဲ့အတွက်ဝေဖန်တာတွေလည်းရှိနေပါတယ်
။ကိုမိုးစောပြောပြခဲ့တာပါရှင်။တောက်ကြနေညနေပိုင်းသတင်းအချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါတော့မယ်ရှင်။
ကိုလံဘီယာသမရဝမ်မန်နူရယ်ဆန်တိုစ်ကိုညီငယ်နိုဘယ်ဆုရှင်ဖြစ်နိုဘယ်ဆုရွေးချယ်ကော်မတီကဒီကနေ့ကြေညာလိုက်ပါတယ်ကိုလံဘီယာအစိုးရနဲ့ကိုလံဘီယာလက်နက်ကင်တော်လိုင်းရေးအဖွဲ့ FARC တို့အကြား52နှစ်ကြာပြည်ရင်းစစ်ကိုအဆုံးသတ်ဖို့ညီငယ်သဘောတူညီချက်ကိုမကျသေးခင်ကမှလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
တောက်ကြနေညနေခင်းသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြေညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာယာဝါလီဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.